စကိုင်းနိုင်ဒေတာကြီးပလဲမြို့နယ်အရှိပိုင်းကအင်ဂျီ420ရှိတဲ့နှောရိုးကြီးကကိုမက်လတ်10ရဲ့မနက်ပိုင်းကစစ်ကောင်စီတပ်နဲ့စစ်ကောင်စီနဲ့နေဆက်သူပြူစောထီဝင်ရောက်လာပြီးညာဘက်မှာကြီးရွာကိုမီးရှို့ခဲ့တဲ့အတွက်နေအိမ်300ကျော်မီးလောင်ကျန်းသွားတယ်လို့ဒေတာကန်တွေကပြောပြပါတယ်။နှောရိုးရွာတွေကအိမ်တွေကိုညာလုံးပေါက်မီးရှို့လို့100ကျော်ကတော့ပြားဖြစ်သွားတယ်လို့ကြီးရွာသားတို့ကတူကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်ကို VOA ကိုအခုလိုပြောပြပါတယ
်။ဆောင်းလာစောမှာစောင်းဝင်လာတယ်။စောင်းဝင်လာတဲ့အချိန်မှာဒီလိုစစ်တပ်ကတော့ဒီနေပေါင်းပြီးတော့ဝင်လာတော့အာမေကိုနောက်ဆုံးနိုင်ရွာထဲကိုရှိတဲ့လူတွေလူကုန်ခန်းလာဒီလိုသာမိရဲ့လူဖမ်းလိုက်တယ်ဖမ်းပြီးတော့ပြုတ်တုတ်ထားတယ်ဘယ်လိုလဲအဲဒီဖမ်းထားတော့လည်းအဲ့ဖမ်းပြီးပြုတ်တုတ်ထားတယ်ကြာလို့ပြုတ်တုတ်တယ်အဲဒီစင်းညာစင်းလိုက်စင်းတော့တော်တော်ကဒီကိုကျွန်တော်ကဒီမှန်းမြတ်ကိုအစာစုရင်တနာရီတနာရီကြာတနာရီကြာပြီးရင်တစ်ခါနောက်တော့မိကမိမိစိုးသွားပြီးဆိုတော့တနာရီကြာတော့မိချောင်းကမိစိတ်ပြီးပြီးသူကမိရှို့တော့ဗျာဒီကလုံးပြောပါတော့နော်လုံးလုံးလောင်တာလုံးလုံးကိုအင်းနေလောင်တဲ့ဆင်းကတရားဆိုတော့ကောင်းရည်အတွက်တက်မယ်ဆိုရင်တော့300ဆိုတော့ပေါ့နော်
တူမိပါရိလက်ထက်ကလေးကရှာခွေစူဆောင်ပြီးဆောက်လုပ်ထားတဲ့နေအိမ်ဟာလဲမိတဲ့ပါသွားခဲ့တယ်လို့သူကပြောပါတယ်အခုလိုမီးရှို့ခံရတဲ့နှောရိုးရွာဘက်မှာစစ်တပ်ကိုတိုက်ခိုက်နေတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေလှုပ်ရှားတာမရှိဘူးလို့လည်းရွာကန်တွေကပြောပါတယ်။နှောရိုးရွာနဲ့တမိုင်ခွဲလောက်ဝေးတဲ့ဇီးပြူကုန်းကျေးရွာဘက်မှာတော့စစ်ကောင်စီနဲ့စစ်ကောင်စီနဲ့နှီးဆက်တဲ့ပြူစောသည့်တပ်တွေတပ်ဆွဲထားတယ်လို့လည်းပြောကြပါတယ်။စစ်ကောင်စီတပ်တွေဟာနေရင်းတွေကိုမီးရှို့ပြီးမတ်လ17ရက်မနက်ပိုင်းကျေးရွာကနေပြန်လည်ထွက်ခွာသွားချိန်မှာဖမ်းဆီးထားတဲ့အရတား၈ဦးတည်းက၄ဦးကိုပြန်လွှတ်ပေးပြီး၄ဦးကိုဖမ်းဆီးခေါ်ဆောင်သွားပါတယ်။အခုလိုမီးလောင်တာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူး။မီးလောင်သွားတဲ့ကျေးရွာသားတွေဟာရွာပြင်မှာရှိတဲ့တောတောင်တွေကဘေးလွတ်ရာမှာအဆင်ပြေလို့ခိုလုံနေကြရပါတယ်။မုံရွာမြို့မှာအခြေစိုက်ထားတဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်ကစကိုင်းတိုင်းတွေကမြို့နယ်အတော်များများမှာငယ်ငယ်ရှင်းလင်းရေးတွေဇက်တိုက်လုပ်နေကြပါတယ်။မုံရွာမြို့အနောက်တောင်ဘက်မှာတည်ရှိတဲ့ပလဲနယ်ကိုစစ်အင်အားတွေဖြည့်တင်းနေတဲ့အတွက်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ချင်းချင်းမြစ်တာချတဲ့မုံရွာစိတ်ကမ်းကနေပလဲဘက်ကိုဆက်လီတွေနဲ့ပစ္စည်းတွေပို့ဆောင်နေပြီးနေကြီးရှင်းနေမှုပြင်ဆင်နေပုံရတဲ့အတွက်ဒေသခံတွေကတော့တင်းချောင်နေကြပြီလို့ဒေသခံတို့ကအခုလိုပြောပါတယ
်။ဒီကြောင့်ကိုတုံးတာကဒီဖြစ်ပေါ်ကြလာမှုကများကြတော့နည်းနည်းလေးလွယ်ကူလာကြဟိုနောက်ပစ္စည်းတွေကြတော့ဝင်ချိန်နေတဲ့ကြတော့နေရင်နဲ့တယ်လို့သူတို့ကနည်းနည်းမလွယ်လို့ပြ။ဒီဒီကြောင့်ကကြတော့ဟိုပေါ်ဝင်ချိန်များတဲ့ခါကြတော့အဲ့လိုကြွာလာတာကအသေးတွေကျွားတယ်ကိုင်ကြဖေးကြတာဒီနေ့တက်တာတာပေါ့ဗျာဒေသခံကျွန်တော်ကြီးကအချိန်ကြီးတော့အားလုံးကိုတအားချောင်းနေကြတာပဲညာကမျိုးကုန်ကကြောက်ရတဲ့ခါကျတော့တောတန်န်ဟိုမလို့ရဲရဲနဲ့လူတွေနဲ့မသူရဲရဲနဲ့ဘူရှောင်းနေကြတာဖြစ
်စစ်ကောင်စီတက်ဟာပြည်သူ့ရဲ့တဲဆောင်မှုဆက်လီတွေကိုအတင်းအဓမ္မခေါ်ဆောင်တာတွေရှိရဲလို့လည်းဒေသခံတွေကပြောဆိုပေမဲ့ဒါကိုတော့ VOA ကတီးကြားအသိမပြုနိုင်ပါဘူး2022နှစ်စံပိုင်းကဆက်လို့ပလဲမျိုးနယ်တဲကဒေသခံကာကွယ်တပ်ဖွဲ့တွေအပေါ်စစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ဦးနှောက်ကြီးရွာရှိရာဘက်ကိုဇန်နဝါရီလကလေကြောင်းကနေပြစ်ခတ်တိုက်ခိုက်ပြီးနေမင်းရှင်းလင်းခဲ့စဉ်နေအိမ်တချို့မီးလောင်ခဲ့ပြီးကြီးရွာ6ဟာကထောင်ထဲရှိတဲ့ဒေသခံတွေကအိုးအိမ်စွန့်ပစ်ထွက်ပြေးနေရတဲ့အတွက်နေရေးစားရေးအင်မတန်အခက်တွေ့နေကြပါတယ်ခင်ဗျာ။